โอเคမပြူတင်တို့လေဒီအခုလွှတ်တော်မှာပေါ့နော်အခြေခံဥပဒေပြင်ဆင်ရေးကိစ္စနဲ့ပတ်သက်ပြီးတော့ဆွေးနွေးနေတဲ့အတန်းနေကြားရပါတယ်ဆိုတဲ့အခါကျတော့အဓိကမပြူဆွေးနွေးခဲ့တဲ့အပိုင်းလေးနည်းနည်းလောက်ရှင်းပြပါလားခင်ဗျ
ကျွန်မတော့အဓိကဆွေးနွေးဖြစ်တာကတော့အရေးပေါ်ကာလအခြေအနေမှာကြာထန်းတဲ့ဥပဒေပေါ့နော်အဲဥပဒေကတော့လေးတစ်ချက်ခါဝေးပေါ့အဲကနေပတ်သက်ပြီးတော့ကျွန်မအနေနဲ့ဆွေးနွေးခဲ့တာပါအဲမှာဘာလို့ဆွေးနွေးလဲဆိုလို့ရှိရင်ကျွန်မတို့အခြေခံဥပဒေကမြည်လို့ပဲကြက်တဲ့ဆောင်ရွက်စီကမှုရေးပေါ်အခြေအနေချက်လာမယ်ဆိုလို့ရှိရင်တမတော်ခဝေးဦးစီချုပ်တမနာသူတမနာလွဲပြီးတော့လွှတ်တော်တွေရှိသမျှလွှတ်တော်မှာဖွဲ့စည်းရတဲ့အဖွဲ့အစည်းတွေအားလုံးကိုခဝေးဦးစီချုပ်ကချက်သိမ့်နိုင်တယ်ဆိုတဲ့ဥပဒေပြဋ္ဌာန်းထားတာရှိတယ်လေ။ဆိုတော့အဲ့ဒါကိုအခုမြည်လို့ပဲပါရှိစီကမှုဆိုတဲ့စကေရဲ့အစားပေါ့နော်။ချင်းချက်ပြူပြီးဆိုပြီးတော့ရေးလာတယ်။ဒါကျွန်တော်တို့ကနေပြီးတော့ဒီရေးပေါ်ကာလဆိုင်ရာဥပဒေနဲ့ပတ်သက်လို့ရှိရင်ကျွန်တော်တို့ကချင်းချက်ပြုလို့လည်းမရဘူး။တဘောထားကိုအရင်တော့ကတည်းကဆိုင်တော့ပြော့ပြော့ပြောင်ပြောင်လေးနဲ့ရေးလာတယ်ဆိုပေမဲ့အနှစ်သာရအဖြစ်ကတူးနေတယ်။ဒါကြောင့်မလို့အခြေခံဥပဒေကချင်းချက်လည်းပြုလို့မရဘူး။အရင်လိုမိတို့ပင်ဆိုစီကလည်းမပြုလို့တင်ပါဘူးဆိုတဲ့ဟာကိုကျွန်တော်အဓိကထားပြီးဆွေးနွေးတာပါ
။မပြုတင်တို့ရဲ့သဘောကြတော့ဘယ်လိုစကားရမျိုးဖြစ်စေချင်တာလဲ
။ကျွန်တော်တို့ကတော့ပယ်ဖြတ်စေချင်တာပါ။ပယ်ဖြတ်စေချင်တာပါ
။ဟုတ်ကဲ့။နောက်တစ်ခုကဒီဟိုပါလေမဖြူသိန်းတို့ဒီ NLD course လေးအနေနဲ့ပေါ့နော်တခြားပုံမှန်59စလုံးတို့ပေါ့နော်ပတ်သက်လို့ဆွေးနွေးတာတွေလည်းမှတ်မိသလောက်ပြောပြပါအောင
်အဲအဓိကတော့ဒီ59စလုံးနဲ့ပတ်သက်လို့ရှင်တော့ကျမတို့ကပယ်ဖြတ်ပေးဖို့ဆိုတော့ရင်းနှီးကကျမတို့တင်ထားတာရှိတယ်မြို့သားဒီမိုကရေစီဖွဲ့ချုပ်ကနေ168ချက်ဆိုပြီးကျမတို့အခြေခံဥပဒေနဲ့ပတ်သက်ပြီးပယ်ဖြတ်တဲ့ပြင်ဆင်တဲ့နာရီကျော်တင်ထားတာရှိတယ်အဲ့ထက်မှလည်း59စာလုံးလည်းပါတာပေါ့နော်နောက်တစ်ခုကကျမတို့အခု436ပါတယ်ပေါ့ဒီပြင်ဆင်ခြင်းအခက်မှဆိုလို့ရှင်အဲ့တော့အဓိကထားပြီးကျမတို့ဆွေးနွေးဖြစ်တယ်ပေါ့နော်ဒီ59စာလုံးဆိုလို့ရှိရင်လည်းတမလဖြစ်ခွင့်ဆိုတာဒူးဒူးကဒေစားတဲ့ယုံကြည်ရဲ့သူမျိုးဖြစ်တယ်နဲ့ထားလို့တော့ကျောထောက်ခံပြီးဆွေးနွေးသွားတယ်ဒါပေမဲ့ကန့်သက်ထားတာတွေကိုတော့ကျမတို့ကကန့်သက်ချက်တွေကိုဖြေရောဖို့အတွက်ပေါ့နော်ဆိုအဓိကတော့သူတို့က1948ဥပဒေမှာဒါကြီးပြဋ္ဌာန်းတာရှိတယ်ဆိုပြီးတော့ကြောထားရှိတယ်ဒါပေမဲ့အမှန်တကယ်တော့ဒီလိုမျိုးဒေဥပဒေမှာပြဋ္ဌာန်းတာမရှိဘူးဒီလိုဟာမျိုးတွေကတဦးတယောက်တည်းပုံကိုရေးဆန်တဲ့အတွက်ဒါမျိုးတွေကိုကျွန်တော်တို့ပြဖြတ်ဖို့တကူပါတီကနေပြီးတော့ဆွေးနွေးတယ်။နောက်တစ်ခုက436ပေါ့ပြင်ဆင်ရေးအခန်းပေါ့ပြင်ဆင်ရေးအခန်းဆိုလို့ရှိရင်အရင်တော့ကတော့85ရာခိုင်နှုန်းကျော်နဲ့ပြင်ရမယ်။တက်မတော်မှမပြင်လို့ရှိရင်ပြင်လို့မရဘူးဆိုတဲ့ဟာမျိုးလုပ်ထားတယ်ပေါ့နော်။အခုအသက်ကတော့ပြင်ဆင်ချက်ကတော့80ရာခိုင်နှုန်းနဲ့ပြင်တဲ့နဲ့ဆိုပြီးပြောထားတယ်ဒါပေမဲ့ကျမတို့မျိုးသားဒီမိုကရေစီအဖွဲ့ချုပ်ကတော့62ရာခိုင်နှုန်းကျော်ဆိုပြီးပြောထားတာရှိတယ်နောက်တစ်ခုကကျတော့လွတ်တော်ရမှာရှိနေတဲ့ကိုယ်စားလှယ်အားလုံးရဲ့50ရာခိုင်နှုန်းကျော်ဆိုပြီးအရင်ကကျမတို့တင်ထားတာရှိပါတယ်၄ပုံ၃ပုံပေါ့နော်၄ပုံ၃ပုံနဲ့ပြင်လို့ရမယ်ဒါပေမဲ့အခုတော့80ရာခိုင်နှုန်းဆိုတဲ့ဟာကိုကျမတို့တွက်ကြည့်လိုက်တဲ့အခါကျတော့တက်မတော်သားကိုယ်စားလှယ်တွေကသူက25ရာခိုင်နှုန်းကဘယ်တော့မှရောမသွားဘူးအများတဲ့ကျောင်းဝိုင်းလည်းပြန်ဖြည့်လို့ရတယ်ကျွန်တော်တို့ဒီရေကောက်ခံကိုယ်စားလှယ်တွေမှာကျောင်းလာရရှိတယ်ကျမကြီးကမတက်ရောက်နိုင်တာရှိတယ်ဒါတွေနဲ့တေးသေးချာချာတွက်ချိမယ်ဆိုလို့ရှိရင်ဒူးရီအချိုးချာချိမယ်ဆိုရင်94ရာခိုင်နှုန်းပြည့်မှတာလင်းဒီအခြေခံဝေရဖြင်းလို့ရမှာဖြစ်တဲ့အတွက်ဒါကိုလည်းကျွန်တော်တို့ကပြင်ဆင်ပေးနိုင်ရင်ပြင်ဆင်တတ်မယ်ဆိုပြီးကျွန်တော်တို့ထားရေးဆွေးနွေးတာရှိပါတယ
်ဟုတ်ကဲ့အလားအလာဘယ်လိုတွေးရလဲမဖြစ်ရင
်အလားအလာတော့မကောင်းအဓိကတော့ဘယ်လိုလဲဆိုတော့ဆွေးနွေးတာဆွေးနွေးချက်တွေပဲဖြစ်သွားမယ်။ဒါဟုတ်တော့ကျွန်တော်တို့မှတ်တမ်းတင်မှုတွေဖြစ်သွားမယ်။ဆိုတော့ကျွန်တော်တို့အဓိကတော့436ကိုပြင်ဆင်ခွင့်ရသွားမယ်ဆိုလို့ရှိရင်တော့ကျွန်တော်တို့ရှေ့ဆက်ပြီးပြင်ဆင်နိုင်တဲ့ဟာကြီးပြင်ဆင်နိုင်မယ်ပေါ့။ဒါပေမဲ့အခုလက်ရှိအနေထားရာဟိုတက်မတော်သားရဲ့ဆွေးနွေးချက်တွေကိုကြည့်မယ်ဆိုရင်436ကိုပြင်ဆင်ခြင်းနဲ့အနေထားအဓိကတော့အခြေခံဥပဒေတစ်ခုလုံးမပြင်ဆင်ခြင်းမှုဆိုရယ်ပြောထားတဲ့ပုံစံမျိုးတွေပဲကျွန်တော်တို့တွေ့ရတယ်။အဲ့ခါကျတော့အခုလက်ရှိအနေအထားရာဒီ436ကိုပြင်မယ်ဆိုလို့ရှိရင်တော့ဒီတက်မတော်သားမပါဘဲနဲ့ကျွန်တော်တို့ပြင်ခွင့်မရဘူးဆိုလို့ရှိရင်ကျွန်တော်တို့မှအများကြီးခက်ခဲရှိတယ်ပေါ့နော
်ထေချာတော့အခုမပြင်နိုင်ဘူးဆိုရင်ပေါ့နော်ဘာပဲပြောဒီလူတိုင်းလူတိုင်းဟာနိုင်ငံသားဆိုရင်ပဲလို့နိုင်ငံသားတန်းတူအခွင့်အရေးမရသလိုဖြစ်တာပေါ့နော်အဲ့လို့ဆိုတော့လေဟိုအရင်တော့ဟို NLD အနေနဲ့လည်းပြောနေဆိုနေတာတော့ကျွန်တော်လည်းတောက်လျှောက်ကြားတာပဲလေဒီအခြေခံဥပဒေကြီးဟာတရားမျှတမှုညီမျှမှုမရှိဘူးပေါ့နော်ဆိုရင်ဒီမရှိဘဲနဲ့ရောရွေးကောက်ပွဲဝင်ရောဟဲ့လားတရားမျှတမှုရနိုင်မှာမလားပေါ့ဘယ်လိုလုပ်ကြမလဲပေါ့ဒီပုံမှာရောအခုမဖြူသိန်းတို့အနေနဲ့ပေါ့နော်အခုဘယ်လိုတခြားစဉ်းစားချက်တွေရှိသေးလဲ
ကျွန်တော်တို့ရဲ့အထူးကတော့ဒီရွေးကောက်ပွဲဝင်ကလေးကအခြေခံဥပဒေပြင်ဆင်မယ်ဆိုတဲ့ရည်ရချက်တစ်ခုပါတာပေါ့နော်ပါတယ်ဆိုတဲ့အခါကျတော့အခုလက်ရှိအနေထားရတော့အခုဆွတ်တော်ထဲမှာကျွန်တော်တို့အခြေလေဆွေးနွေးနေတာကတော့ပြင်ဆင်မှုအတွက်ကိုကျွန်တော်တို့ဆွေးနွေးနေကြတာပေါ့နော်ပြင်ဆင်မှုအတွက်ကိုကျမတို့ရပြီဆိုလို့ရှိရင်တော့ကျမတို့အနေနဲ့စ ဆက်ပြီးတော့လှုပ်ဆောင်ရမယ့်ကိစ္စတွေရှိတယ်။ဟိုတခါတလေကြားလို့ရှိရင်ကျမတို့လိုချင်တဲ့ဟာအားလုံးကတော့အကုန်လုံးအပြည့်အဝကျမတို့ကဖြစ်နိုင်တော့လိုချင်ပါတယ်။ဒါပေမဲ့ကျမတို့ခုနပြောခဲ့တယ်လို့ပဲကျမတို့လိုချင်တဲ့အတိုင်းအတာစီမရပေမဲ့လည်းအခုလက်ရှိအနေအထားရပြင်ဆင်လို့ရမယ်။ပြင်ဆင်မယ်ဆိုလို့ရှိရင်တော့ကျမတို့ဘက်ကတော့ကြိုးဆိုတယ်ပြင်ဆင်ခွင့်ရသွားတဲ့အပေါ်မှာတော့ကြိုးဆိုတယ်ဒါပေမဲ့လက်ရှိဖြစ်နေတဲ့ခုနကကျမပြောရတဲ့ဒီမိုကရေစီစံချိန်စံညွှန်းတွေကမကိုက်ညီဘူးနောက်တစ်ချက်ကကျတော့ကျမတို့ဒီမှာပြဋ္ဌာန်းထားတဲ့ကိစ္စရဲ့အနေနဲ့ပတ်သက်လို့ကတော့ကျမတို့နောက်တစ်ဆင့်အနေနဲ့ထပ်ပြီးစူးစမ်းသွားကြအောင်ပါပေါ့နော်ဆိုတော့နောက်ပငါဆုံးဖြတ်တဲ့အခါမှာကျမတို့ပုံမှန်၄၃၆နဲ့ပတ်သက်ပြီးတော့ပြင်ဆင်ရမယ့်ကိစ္စရက်တွေကိုဒီလွတ်တော်ကနေပြီးတော့ဘယ်လိုဆုံးဖြတ်မလဲဆိုတာကိုတော့ကျွန်တော်တို့စက်ပြီးကြည့်ရမှာပေါ့နော
်ဟုတ်ကဲ့ဟုတ်ကဲ့မနေ့ပြန်ရတော့ဒါဘာပြောစိတ်ဝင်စားစရာကောင်းတဲ့နေ့တစ်နေ့ပေါ့ဗျာနော
်ဟုတ်နောက်ပြန်ရတော့ကျွန်တော်နိုင်ငံရဲ့အခြေခံဥပဒေပြင်ဆင်ရေးမှာပြည်သူလူထုရဲ့တောင်းဆိုထားတဲ့ကိစ္စရတဲ့ကိုဘယ်လိုအဖွဲ့အစည်းတွေကလောက်ကင်ဆောင်ရွက်နေတယ်လဲဆိုတာကိုတော့ကျွန်တော်နောက်ပြန်ကကြာတော့ဖြေပေးမယ်လို့မြင်ပါတယ်
ဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးတင်ပါတယ်ခင်ဗျအခုလိုပြောပြတာ
ဟုတ်ကဲ့ပါရှင့်